မြို့မှာဒီဇင်ဘာ7ရက်နေ့ကိုရတုကကျင်းပတဲ့ကုန်သည်စက်မှုအတင်းကျပ် UMFCCI ရဲ့2018ခုနှစ်ညီလာခံမှာကုန်သည်စက်မှုအတင်းကျပ်ရဲ့စီးပွားရေးအကြံပေးလက်ဖြစ်တမအုပ်သိန်းစိန်အစိုးရလက်ထက်မှာတမရရဲ့စီးပွားရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်တဲ့ဒေါက်တာဦးမြင့်ပြောကြားခဲ့တဲ့လက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ဆောင်ရွက်တင်သည့်အချက်များဆိုတဲ့အမှာစကားကိုစီးပွားရေးကဏ္ဍမှာအပိုင်းနှစ်ပိုင်းခွဲပြီးတင်ပြပေးဖို့စီစဉ်ထားပါတယ်မကြာသေးခင်ကပြုလုပ်ခဲ့တဲ့ပြည်ရင်းစီပါကသူရိတနာအဖွဲ့ရဲ့စစ်တမ်းတွေအရမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေမကောင်းဘူးလို့လုပ်ငန်းရှင်တွေရဲ့သဘောထားထုတ်ဖော်ပြောဆိုမှုတွေအစိုးရရဲ့စီးပွားရေးဆိုင်ရာမူဝါဒနဲ့စီမံကိန်းတွေဟာရှင်းလင်းပြတ်သားမှုမရှိဘူးဆိုတဲ့ပြောဆိုမှုတွေအပြင်အောက်ခြေလူမှုအကြမ်းမှာလည်းကုန်စည်နှုန်းကြီးမြင့်လာတာနဲ့စီးပွားလုပ်ကိုင်စားတောက်လို့မကောင်းတဲ့အခြေအနေတွေအပေါ်ညှိညူပြောဆိုမှုတွေထွက်ပေါ်လာနေကြမှာပဲဒေါက်တာဦးမြင့်ကမြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေကိုတုံ့တက်တင်ပြသွားတာဖြစ်ပါတယ်
အဲ့တော့ကျွန်တော်ဘာလို့လဲဆိုတော့ကျွန်တော်တို့က strategy ဆိုတော့ဆွဲရလိမ့်မယ်ဆက်ဆက်ရင်စီးပွားရေး strategy
စီးပွားရေးအကြံပေးတွေနဲ့အစိုးရဘက်ကတာဝန်ရှိသူတွေအကြားဆက်သွယ်မှုအားနည်းနေတယ်ဆိုတာကိုလည်းဒေါက်တာဦးမြင့်ကထောက်ပြခဲ့ပါတယ
်အကြံပေးတွေနဲ့အဓိကဒီအကောင့်ထဲပေါ်တဲ့ပုဂ္ဂိုလ်တွေကအဲဒီစားထဲမှာနည်းနည်းကျွန်တော်တို့မှဟိုအဆက်အသွယ်နည်းနည်းနေနေအောင်ရှိပါတယ်နောက်တစ်ခုကကျွန်တော်တို့စီးပွားရေးနဲ့ပတ်သက်ပြီးတော့မှဟိုနည်းနည်းဝေဖန်ချက်တွေရှိတာပါလဲဆိုလို့ရှိရင်စီးပွားရေးကိုပြည်သင်ပေးတိုက်တဲ့သူ့ရဲ့ဟောပါလေဒီ role ပေါ့ဗျာနော်သူ့ရဲ့ဒီဟိုအဲ့သူ what you so now ကျွန်တော်စီးပွားရေးကိုထိုက်တင်ထိုက်ခဲ့တဲ့အလေးသိမှုကျွန်တော်တို့မှလည်းရှိလားမရှိလားဆိုတာသံပြရလေးဖြစ်နေ
တိုင်းပြည်စီးပွားရေးဖွံ့ဖြိုးမှုကိုတိုင်းတာတဲ့နေရာမှာ GDP ခေါ်ပြည်တွင်းအတင်ကွန်ထရိုးလုပ်မှုရဲ့အရေးပါတဲ့အခန်းကဏ္ဍကိုလည်းအခုလိုထည့်သွင်းပြောကြားခဲ့ပါတယ
် GDP ဆွဲဟာကျွန်တော်ပြောရတယ်အစစချင်းကျွန်တော်ပြောချင်တာကျွန်တော်တို့ကဘာဖြစ်နေလဲဆိုတော့လွန်ခဲ့တဲ့နှစ်အများကြီးကဒီကဏ္ဍနှလုံးနဲ့တက်တဲ့စီးပွားရေး double digit growth ဆိုတာ30ကျော်သွားရင်တူကဏ္ဍနှလုံးပဲအဲ့ဒါလေးကိုကျွန်တော်တို့ကတော်တော်ဦးစားပေးတယ်ကျွန်တော်တို့ဒီတရုတ်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်เนาะသူကအနေနဲ့ဆက်တဲ့နှစ်အတွင်းမှာเนาะ GDP growth rate selected Asian countries 2000 2010เนาะအဲ့ဒီဟာနှစ်စဉ်နှစ်စဉ်ဘယ်လောက်တိုးလဲဆိုတော့ပြောထားတာ2000ကနေပြီးတော့မှ2010အထိဒီကာလအတည်းမှာစီးပွားရေးဘယ်လိုတိုးတက်နေလဲပြထားပါတယ်เนาะအဲ့တော့တရုတ်ကိုကြည့်မယ်ဆိုလို့ရှိရင်သူတို့မှာဟုတ်လားဆက်တဲ့နှစ်မှာ9နှစ်ကသူတို့ကဒီ double digit နဲ့ရှိဘူးသူတို့ကအဲ့ဒီမှာဟုတ်လားအဲ့ဒီမှာဟုတ်လား2000 2000 around 2002ဆိုအဲ့ဒီမှာမရှိခဲ့ဘူးเนาะနောက်တစ်ခါဘူတန်ဆိုလို့ရှိရင်သူက2ချိန်ရှိခဲ့တယ်เนาะနောက်ပြီးတော့ကင်ဘောဒီးယား4ချိန်ရှိခဲ့တယ်ကျွန်တော်တို့က7ချိန်ရှိခဲ့တယ် double digit ဆိုတာ7ချိန်ကျွန်တော်တို့ရှိခဲ့တယ်เนาะအဲ့ဒါလည်းပဲနည်းနည်းထူးခြားနေတာဖြစ်နေပါတယ်ကျွန်တော်တို့ကဒီဟာကိုသိပြီးတော့မှဖြစ်တင်နေဖြစ်နေတော့အဲ့တော့ဒီပြဿနာဒီခါမျိုးကလည်းဘယ်သူမှဖြစ်ခဲ့ပါဘူးကျွန်တော်သိလို့တော့เนาะအဲ့တော့ဒီဟာကိုပြန်ပြီးတော့မှကျွန်တော်အနေနဲ့ကပြန်ပြီးတော့စဉ်းစားတင်တယ်လို့ပြောပါတယ
်ဒါပေမဲ့စီးပွားရေးပညာရှင်တွေအသုံးပြုတဲ့စဉ်းစားရတွေနဲ့အပြစ်မှာပြည်သူတွေတကယ်ရင်ဆိုင်နေရတဲ့လက်တွေ့စီးပွားရေးအခြေအနေနှစ်ခုသာသာတဖြစ်ဖို့လိုအပ်တယ်ဆိုတာကိုလည်းသူကအခုလိုထောက်ပြပြောဆိုခဲ့ပါတယ
်အတားကိုကြည့်ပြီးတော့ကျွန်တော်တို့ကဘယ်လိုသွားကောင်းချေချတယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်မှာဒီကျွန်တော်တို့စီးပွားရဟိုစီးပွားရေးကဘာနဲ့ခုရှိပါတယ်တခုကတော့လူတွေနဲ့စီးပွားရေးအဲ့ဒီဟာတော့ real world လို့ခေါ်တယ်ဒါပေမဲ့ကျွန်တော်တို့ကဒီ statistical world ဆိုတာရှိတာပေါ့လေစီးရင်းစရာတွေရဲ့စီးပွားရေးအဲ့ဒီဟာကလက်ရှိအဲ့ဒီစီးရင်းစရာတွေကအစိုးရပြုစုတဲ့အစအုပ်ထဲမှာပါတယ်ဒီတခုကလည်းခွာနေတယ်ကောနံပါတ်1လောက်အောင်ပါဒီနှစ်ခုကိုကျွန်တော်တို့ကပြန်ပြီးတော့ညှိနှိုင်းစီဖို့လုပ်ဖို့လိုပါတယ
်အရင်စအစိုးရလက်ထက်ကချမှတ်ခဲ့တဲ့စီးပွားရေးရည်မှန်းချက်တွေမအောင်မြင်ခဲ့တဲ့အခြေအနေကိုလည်းဒေါက်တာဦးမြင့်ကထည့်သွင်းပြောကြားခဲ့ပါတယ
်စိတ်ဝင်စားစရာကောင်းတာကကျွန်တော် 2002 2000ခုနှစ်တုန်းကဝန်ကြီးဌာနတွေအများကြီးသုံးအနှစ်30စီမံကိန်းတွေဆွဲကြတယ်ဒီဆက်မှတော့ကြော်ရေးမထားဘူးဆက်တဲ့အခါကျတော့စက်မှုကဏ္ဍကဘယ်လိုဆွဲထားလဲဆိုတော့သူကသူ့မှန်းချက်က2015ခုမှာတဲ့ကျွန်တော်တို့ရဲ့အာဆီယံတိုင်းပြည်တွေနဲ့ကျွန်တော်တို့ရဲ့ဟိုဒီစက်မှုကဏ္ဍဆိုပြီးရ equal ဖြစ်သွားပြီတက်လို့ဖြစ်သွားပြီနောက်တစ်ခါ220ကျလို့ရှင်ဂျပန်နဲ့အတူလို့ဖြစ်သွားပြီ equal လို့ဂျပန်ဖြစ်သွားပြီနောက်တစ်ခါဆိုမြေထားရေးရှိရနော်နောက်တစ်ခါ2030ကျလို့ရှင်ကမ္ဘာမှာရှိတဲ့အမေရိကတို့နော်ယူရိုပြည်နဲ့တောင်းလို့ဖြစ်သွားပြီဆိုအမျိုးကြီးရှိ
မြန်မာနဲ့အင်းကြီးချင်းအာဆီယံနိုင်ငံတွေရဲ့စီးပွားရေးဖွံ့ဖြိုးမှုကွာဟကျက်ရှိနေတာကိုလည်းတင်ပြခဲ့ပါသေးတယ
်ရှိတယ်ပြန်ကြည့်ရအောင်ဒါတွေဘယ်လောက်များရှိရလဲဆိုအာဆီယံမှာကျွန်တော်ကြည့်လိုက်တယ်အာဆီယံမှာကြည့်တဲ့အခါကျတော့2000မှာဆိုလို့ရှိရင်ကျွန်တော်တို့ရဲ့တဦးကျ GDP တဦးကျ GDP ကဘယ်လောက်ရှိလဲ193ဒေါ်လာရှိတယ်အဲ့ဒါဆိုရင်အနည်းဆုံးဖြစ်နေပါတယ် we are at the bottom ပြည်တယ်ဟုတ်လားဒီအချိန်မှာ2000မှာဆိုလို့ရှိရင်ကျွန်တော်တို့ကဆိုတော့အာဆီယံမှာဆိုလို့ရှိရင်နောက်ပိတ်ဆုံးမှာရောက်မယ်193ဆိုတဲ့အခါကျတော့2010ကျတော့ဘာဖြစ်သွားလဲနှစ်ဆတုံးနဲ့တိုးခဲ့ပြီ double digit ခုန်သားပြီးလို့ရှိရင်ကျွန်တော်တို့က ကမ္ဘောဒီးယားကကျွန်တော်ပြီးသွားတယ်ကျွန်တော်တို့ကဒုတိယနောက်ဆုံးမှရောက်သွားပြီနော် That's what happened to us နောက်တစ်ခါ2015ကျတဲ့အခါကျတော့လည်းကျွန်တော်တို့ကအဲ့ဒီမှာပဲရှိနေတယ်အခုလာမဲ့နှစ်ကရှိတယ်အခုလာမဲ့ကျွန်တော်တို့ကစီစီမာခင်းရှိတယ်2016 to 2017 to 2020 မှာတော့ဘယ်လိုဖြစ်မှာလဲ
လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့စီးပွားရေးဖွံ့ဖြိုးမှုအချိန်အဟုန်အရအာဆီယံနိုင်ငံတွေကိုတောင်းမိဖို့အတော်ခဲယဉ်အောင်မယ်လို့ဆိုပါတယ်
ဒါကကြတော့ပြဿနာကလည်းကျွန်တော်တို့ကလည်းဘယ်လိုဖြစ်နေလဲဆိုတော့ဒီအာဆီယံမှာဆိုလို့ရှိရင်ဗျာအင်ဒိုနီးရှားလိုမလေးရှားလိုဆိုတော့ကျွန်တော်တို့နောက်ပြီးတော့ဟိုဖိလစ်ပင်းတို့ဗီယက်နမ်တို့နော်ဒါတွေနဲ့ကျွန်တော်တို့ကနည်းနည်းဘာဖြစ်ဆိုပြီးတော့စိတ်မကွာခြင်းကြီးရအဲ့ဒါနဲ့မကွာဘူးကဘာလို့ရမလဲပထမဆုံးကကျွန်တော်လာအောင်ဆက်ကွာအောင်လို့ကလိုက်ရမယ်လာအောင်ဆိုလိုက်ရမယ်လာအောင်ဆိုလိုက်နိုင်မလားဆိုတဲ့ကိစ္စဒါဆက်အောင်တချို့တဲ့ဆာကျတော့အာဘက်ကတွေ့ထားတယ်ဇွန်ကလည်းနောက်9နှစ်ကျန်ရင်ကျွန်တော်တို့ဘာဖြစ်မလဲသူကတည်းကဘယ်လိုကြက်ထားလဲဆိုတော့မှရေးထားပါဒီမှာလေကျွန်မ GDP integrator 2020မှာကျွန်တော်တို့ကဘယ်လောက်ဖြစ်မလဲကျွန်တော်တို့ရဲ့ per capita GDP တူကြမ GDP ကဒေါ်လာနဲ့ဆိုလို့ရှိရင်1832ရှိနေတယ်ရေးထားနော်ဒါပေမဲ့လာအောင်ကဘယ်လောက်ဖြစ်နေကြလဲ2159ဖြစ်နေပြီကျွန်တော်တို့ကဒီကျွန်တော်တို့220တောင်မှကျွန်တော်တို့ကလာအောင်က215ကိုတော့မမီသေးဘူးဖြစ်နေတယ်ဒီမိလေးဖြစ်နေတဲ့ဆက်ကကြတော့ကျွန်တော်ပြောချင်တာကတော့လေကျွန်တော်တို့နေနေရတော့အတော်လူကပဲစီးပွားရေးနေနေသူများလည်းရှင်းမယ်ဆိုလို့ရှိရင်တော့နောက်ကျန်တာအများကြီးတွေ့ရလိမ့်မယ်ဒါလည်းညင်းလို့မရပါဘူးเนาะအဲကျွန်တော်ဒါလည်းဆိုလို့ရှိရင်ကျွန်တော်တို့ရဲ့စီးရင်းစရာအီကော်နမီဖြစ်နေကိစ္စတကယ်ကိစ္စမှာဘယ်လိုဖြစ်နေလဲတကယ်ကိစ္စကျွန်တော်တို့ရဲ့စီးပွားရေးအခြေအနေလွဲပါလေဈေးကိုသွားလိုက်ပါဈေးသွားပြီးတော့မှရောင်းတဲ့လူတွေရှိတယ်ဝယ်တဲ့လူတွေရှိတယ်သူတို့ဘယ်လောက်ဒုက္ခရနေတယ်ဆိုတာလေးကိုပြောမေးလိုက်လို့ရပါတယ်เนาะဒါအဲ့ဒါဆိုလို့ရှိရင်တကယ်ဖြစ်တဲ့ဟာ
ရှင်းပြခြင်းပါမှာတော့လက်ရှိအမေရိကအစိုးရဘောဒေါက်တာဦးမြင့်ရဲ့စီးပွားရေးဆိုင်ရာအကြံပြုချက်တွေကိုဆက်လက်တင်ပြပေးသွားပါမယ်ခင်ဗျာ